ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမဲစင်းမှားတာတွေကထိပ်ပိုင်းခေါင်းဆောင်တွေကစသည်အောက်ခြေလူတော်များများထိရိုက်ခတ်နေပါတယ်။ဘာကြောင့်လဲကဖြစ်ရပြီးဘလို့ပြင်ဆင်ဖြစ်မှာလဲ။မဲစင်းတွေကိုလက်တွေ့ကောက်ယူခဲ့တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ကြည်ရင်ကြောင်းလေးဆိုင်ရာလုပ်ဖွဲ့ကြံပေးဖွဲ့ဝင်ဒေါက်တာစင်မောင်တန်းကိုမေးမြန်းထားပါတယ်
။ဟုတ်ကဲ့ဆရာစင်မောင်တန်းခင်ဗျာဒီမဲစင်းမှားရမှုတွေဘာကြောင့်အဓိကဖြစ်ရလဲ
။အဓိကအကြောင်းချက်3 4ချက်လောက်ရှိနေတယ်။ပထမတစ်ချက်ကတော့လုပ်ပိုင်ခွင့်အာဏာနယ်ပယ်ပေါ့ဒုတိယတစ်ချက်ကျွန်တော်တို့စည်ရင်းစရားတွေပုံမှာအခြေခံပြီးအလုပ်လုပ်တဲ့ဘူဝါဒစနစ်အာဏာနယ်တတိယတစ်ချက်ကတော့စည်ရင်းစုဆောင်တဲ့မှနောက်ဆုံးနံပါတ်တွေစည်ရင်းရိုက်တဲ့ဤစနစ်ပိုင်းနဲ့ဆိုင်မယ်ထင်တယ
်ဟုတ်ကဲ့ကျွန်တော်ဒီပထမအဦးဆုံးဒီလုပ်ပိုင်ခွင့်အပိုင်းကိုစာရေးရှင်းပြပေးပါ
တခုဒီတောင်ကြီးတစ်ခုလုံးကိုရွေးကောက်ပွဲကော်မရှင်အနေမှာပူးဆောင်ပြီးလုပ်တယ်ဖြစ်တတ်တာကဘူမိရဲ့နယ်ပယ်မဟုတ်လို့ရှိရင်အခြားသောဌာနတွေကရေကောက်ပွဲကော်မရှင်ကပြောမှပဲဝင်လုပ်တယ်ပြောတဲ့လောက်အတိုင်းစားထည်ပဲလုပ်တယ်တချို့ပြည့်ပြည့်စုံစုံဖြစ်ချင်မှဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီရေကောက်ပွဲနဲ့ပတ်သက်ပြီးတော့ကုညီဆောင်ရွက်ဖို့ပြောတာကြပြီဒါပေမဲ့တို့နယ်ပယ်အတန်တက်ထည်တဲ့အတွက်ကြောင့်မဝင်ရောက်ဆောင်ရွက်တာဖြစ်တယ်အခုဒီမဲစင်းကိစ္စမှာဘလို့ကောက်မယ်ညွှန်ကြားချက်တွေကရေကောက်ပွဲကော်မရှင်ကနေတွားတယ်ဒါပေမဲ့ညီကြီးမှာကောက်ရတာကြတော့အထွေထွေအုပ်ချုပ်ရေးဌာနနဲ့ဆိုင်တဲ့ရဲကြီးကွက်ကြီးရွာအုပ်ချုပ်ရေးမှူးတွေဒါနဲ့ဆက်ဆံနေတယ
်ဟုတ်ကဲ့သူကတော့ဒီအထွေထွေအုပ်ချုပ်ရေးဌာနမှာလုပ်ပိုင်ခွင့်ရှိတယ်လို့ဆိုလိုတာပေါ့နော်ကြိုပြီးတော့
အဲဒီလိုလုပ်ပိုင်ခွင့်ရှိတယ်ဆိုတာထက်ပေါ့နော်ဒီရေကောက်ပွဲကော်မရှင်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကြားမှာရှင်းလင်းပြသားတဲ့လုပ်ငန်းပိုင်းဆိုင်ရာသမချက်ပေါ့ဒါကများသောအားဖြင့်ချိုးရအဖွဲ့တစ်ခုလုံးမှာတာဝန်ဝတ္တရားတွေပြန့်ထန်းသတ်မှတ်တဲ့စီမံချက်အလုပ်လုပ်ပုံစနစ်မှာအားနည်း
ဟုတ်ကဲ့အဲ့တော့နောက်ကြောင်ဖြစ်တဲ့ဒီစင်စရာတွေပေါ်အခြေခံပြီးတော့ဒီလုပ်တဲ့လူအားတာမျိုးပြင်နေလေးနေထားရအောင်
နောက်ချက်ကစီရင်ကောက်တဲ့လူရဲ့စင်စရာတွေပေါ်မှာလင်းနေမှုပေါ့အားနည်းတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့ခေတ်တစ်ခေတ်လုံးမှာဆစ်ဆိုးရအောင်စင်စရာတွေက GDP အတွက်ဖြည့်ပြီးတော့လုတ်ကြံပြီးတော့လုံးဝတဲ့စင်စရာတွေရှိခဲ့တယ်အောက်ချီမှာကောက်တဲ့ဝန်ထမ်းတွေကလည်းအလေးထားဖို့မလိုတဲ့အတွက်ကြောင့်မို့လို့နောက်တစ်ခုကစည်ရင်းကြားတွေကိုတောင်းတဲ့အခါမှာပုံမှန်အတိတ်လုပ်ဖို့နောက်ဆုံးအချိန်အနည်းပြောကြည့်အောင်လုပ်ဖို့ဌာနဆိုင်ရာရဲ့အတောင်းဆိုချက်တွေကအင်တာအားနေတယ်။နောက်ပြီးတော့ကြီးကြပ်တာကောက်နိုင်အောင်ပတ်ဖို့တာအင်တာအားနေတယ
်။ဟုတ်ကဲ့ဒါတော့ဒုတိယအကြောင်းကိုဘယ်လိုဖြေရှင်းရအောင်လဲ
။စနစ်ချင်းကပ်ပုံနဲ့စင်းစရားတွေကိုအလေးထားတဲ့စင်းစရားတွေနဲ့မူဝါဒတွေစုံဖြတ်တဲ့စနစ်ကိုသွားဖို့လိုတယ်။ဌာနဆိုင်ရာအစည်းအဝေးတွေကစင်းစရားတွေကိုမျှဝေရှယ်တဲ့စနစ်ပွင့်လင်းနေတဲ့စနစ်ရှိဖို့လိုတယ်။ဘောတော့စေအထွေထွေအချုပ်ရေးဦးစီးဌာနကပြည်ပြောင်းလဲလုပ်နေတဲ့အောက်မှာတိုင်းဒေသကြီးအစိုးရတွေကိုထောက်ကူပြုတဲ့မူဝါဒရှိလို့ဆိုရှိပါတယ်။တခြားသောဌာနဆိုင်ရာတွေကနားလည်ဖို့လည်းအများကြီးလိုပါတယ်။
ဟုတ်ကဲ့ဆိုတော့ဒီဝင်းဌာနတွေတစ်ခုနဲ့တစ်ခုဒီကင်းကွာနေတဲ့နေသားမျိုးဟုတ်ပဲဒီဝင်းဌာနချင်းချင်းရောနောက်တိုင်းနဲ့ပြည်နယ်ဒေသတွေမှာပါချိတ်ဆက်ပြီးတော့ပေါင်းစပ်ပြီးဒီကြပ်ပေးစခုလုပ်တဲ့သဘောမျိုးပေါ့နော
်။ဟုတ်ပါတယ်။2015တော့လည်းမှားတယ်ဒါပေမဲ့စနစ်ကိုမပြင်ခဲ့ဘူး။အခု2020မှာလည်းမှားတယ်။နောက်ခံဖြစ်နေတဲ့စနစ်ကြီးကိုပြင်မယ်ဆိုတာလေးနဲ့တွဲသွားလို့ရှိရင်နောက်2025မှာတော့ဒီလိုဖြစ်မျိုးရှောင်နိုင်နေတယ်လို့ထင်တယ်။
ဟုတ်ကဲ့အခုပြဿနာရှိနေပေမဲ့နောက်တစ်ခေါက်ဆိုရင်အခြေရဖို့အခွင့်အလမ်းပေါ်လာတော့
ဟုတ်တယ
်။ဒီနေရာမှာကျွန်တော်ဆုံးပြဿနာဖြစ်တဲ့စည်ရင်းစုတောင်းတဲ့အပိုင်းနဲ့ပတ်သက်လို့
ကွန်ပျူတာဒီဂျစ်တယ်စနစ်နဲ့ထိန်းသိမ်းတဲ့စီကိုကူးပြောင်းဖို့လိုတယ်။ဒါပေမဲ့ကွန်ပျူတာဒီဌာနတွေကမရှိသေးဘူး။အဲ့ဒီကိုသွားတဲ့ဖွဲ့စည်းပုံဘတ်ဂျက်လူစွမ်းအင်ဗီရင်းစ်တွေကိုဒေသင်္ကြန်ပေးတာနဲ့ပတ်သက်တဲ့ budget ကတိအရေးဆွဲထားတာအားနည်းတယ်နောက်တစ်ခုကလောလောဆယ်မှာကြုံတွေ့နေရတဲ့ပြဿနာကကျွန်တော်မှန်းဆကြည့်တာပေါ့ဌာနတွေမှာကွန်ပျူတာဆိုင်တဲ့လူတွေရှိတယ်များသောအားဖြင့်တော့ Word ကိုသုံးတတ်ပါတယ်ဒါပေမဲ့ Excel သုံးနေတုံးတာအင်မတန်နည်းတယ်စည်းစရာတွေကိုလုပ်တဲ့အခါအဲ့တော့မှန်းအားဖြင့်လူတစ်ယောက်ထဲနာမည်အများကြီးဖြစ်တယ်ဆိုတာ Excel မှာမှားပြီးတော့လုံးမိတာလေးတစ်ခုဆောင်ဒီလိုကြီးဖြစ်သွားနိုင်တယ်ဒါ Excel မတွန်းကျင်မှုရဲ့အမားတွေလို့ထင်တယ
်ဟုတ်ကဲ့စုဆောင်မှုဆိုင်ရာသင်တန်းတွေရောကျွန်တော်ကဒီပညာတွေရောအရင်းတွေရောအားလုံးပံ့ပိုးပေးရမယ်လို့ပြော
ပါဟုတ်ပါတယ်အထူးတစ်ချက်ဖြစ်တဲ့အချို့ပြုပြင်တောင်းလဲမှုပေါ့ကျွန်တော်ဘူဝါဒဆိုင်ရာအထောက်အကူပြုလုပ်ငန်းပေါ့ဒါဆိုရင်ရေကောက်ပွဲနဲ့ပတ်သက်တဲ့ဘူဝါဒနဲ့ပတ်သက်ပြီးလုပ်ရတာဖြစ်တယ်ဆိုတော့ဒါတိုင်းဒေသကြီးအစိုးရရဲ့အောက်မှာဖွဲ့စည်းလုပ်ဆောင်မှုရှိတယ်အဲ့ဒါတွေကိုအစီအ ေဟိုမြင့်တင်ပြီးတော့ဒီလုပ်ငန်းလေးကနေစပြီးလုပ်ငန်းတစ်ခုပေါ့တစ်ခုကတော့ခုရွေးကောက်ပွဲမဲစင်းနောက်တစ်ခုကကိုဗစ်နဲ့ပတ်သက်ပြီးတော့ရှင်းလွမ်းပါဘဝထိလွယ်ခိုက်လွယ်ဖြစ်နိုင်တဲ့လူတွေရဲ့စည်ရင်ဒီလိုစည်ရင်တွေကိုသိချစနစ်တကျထားရှိတာတွေကိုစပြီးလုပ်ကြမယ်ဆိုလို့ရှိရင်နောက်အလားတူရှင်မျိုးတွေနဲ့ကြုံလို့ရှိရင်သိချင်ပါပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမင်ပါ